မလေးရှားနိုင်ငံအနောက်ပိုင်းဖိရက်ပြည်နယ်ဘိုင်ဒေါ်လူမှုဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းမှာမြန်မာနဲ့ရိုဟင်ဂျာ132ယောက်ဟာကြာသပတေးနေ့ညကထွက်ပြေးလွတ်မြောက်သွားတယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးကဖေဖော်ဝါရီလ2ရက်နေ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထဲကတဦးကတော့ကားတက်ပြီးတော့တေဆုံးသွားခဲ့ပါတယ်။ကြံတဲ့သူတွေကိုတော့လာဝကရဲနဲ့အဖွဲ့ပေါင်းစုံကလိုက်ပြီးတော့ရှာဖွေနေပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံအနောက်ပိုင်းပီရက်ပီနယ်ဘိုင်ဒေါ်လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းကမြန်မာနဲ့ရိုဟင်ဂျာ130ကျော်ထွက်ပြေးသွားတဲ့အတွက်မလေးရှားအာဏာပိုင်တွေကသူတို့ကိုလိုက်လံရှာဖွေဖမ်းဆီးမှုတွေအပူတပြင်းလှုပ်ဆောင်နေပါတယ်။မလေးရှားနိုင်ငံပီရက်ရဲချုပ်ဒူတက်ယူဆရီဟာဆန်ဘာဆရီကတော့အခင်းဖြစ်ပေါ်တာနဲ့ပတ်သက်လို့မလေးရှားဘာသာစကားနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
တပတ်ဆိုင်ရကလန်ငံကကြကြတဟနန်အက်သနစ်ရောဟင်ဂျာလာရီကန်ဒီရီဂျာရီတပတ်တဟနန
်အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီးပီရက်ပီနဲ့ရဲချုပ်ပြောသွားတာကတော့ရိုဟင်ဂျာ130ကျော်ထွက်ပြေးသွားခဲ့ကြပြီးအဲ့ဒီလူတွေတဲကအသက်30အရွယ်အမျိုးသားတဦးကတော့ကားတိုက်ပြီးဆုံးခဲ့ကြအတီးပြုတ်နိုင်ခဲ့တယ်ဆိုပြီးပြောသွားခဲ့ပါတယ်လူမြောက်သွားတဲ့သူတွေတွေ့ရှိခဲ့ရင်သတင်းပေးကြဖို့အတွက်အရေးပေါ်ဖုန်းလိုင်းတွေကိုဆက်သွယ်ကြဖို့လည်းသတင်းထုတ်ပြန်ထားတယ်ဆိုပြီးပြောသွားခဲ့ပါတယ်။လူမြောက်သွားသူတွေကိုရှာဖွေဖို့အတွက်လာဝကရဲနဲ့ဌာနဆိုင်ရာအေဂျင်စီအသီးသီးကအင်အား290ကျော်တုံးပြီးလိုက်လံရှာဖွေနေကြပါတယ်။လူမြောက်သွားသူတွေဟာရိုဟင်ဂျာ135ယောက်နဲ့မြန်မာနိုင်ငံသား16ယောက်ဖြစ်တယ်လို့လည်းမလေးရှားလာဝကကတော့အတည်ပြုပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံထိပ်သီးစခန်းကနေရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးမှုဟာဒုတိယအကြိမ်ဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ဧပြီလတုန်းကလည်းရိုဟင်ဂျာဒုက္ခသည်582ယောက်ကတော့ကီဒတ်ပီနယ်မြောက်ပိုင်းလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းကနေထွက်ပြေးခဲ့ကြပြီးအဲ့ဒီတုန်းကလည်းရိုဟင်ဂျာ6ယောက်ဟာထွက်ပြေးရင်းအဝေးပြေးလမ်းမပေါ်မှာကားတိုက်ပြီးသေဆုံးခဲ့ပူပါတယ်ရှင်။